ဗြိတိနိုင်ငံမှာတွေ့ရှိခဲ့တဲ့ COVID-19 မျိုးဗီဇဖွဲ့စည်းပုံစင်ကယ်ပြောင်းဗိုင်းရပ်စ်ပိုးကိစ္စကမ္ဘာ့ကျန်းမာရေးအဖွဲ့ WHO တန်ညင်သူတွေဂျနီဗာမြို့မှာဆွေးနွေးနေချိန်မှာပဲဗြိတိနိုင်ငံပေါ်ကပ်သက်ထားတဲ့ခီးသွားတပစ်ချက်တွေကိုဥရောပနိုင်ငံတွေကဖြေလျှော့ပေးလိုက်ပြီးဖြစ်ပါတယ်။ဗြိတိနဲ့ထိစပ်နေတဲ့နယ်စပ်ကိုလုံးဝပိတ်ပင်ထားတဲ့အသားစီးတွေပဲထားပုံနဲ့ဝင်ရောက်လာသူတွေကိုရောဂါပိုးရှိမရှိမဖြစ်မနေစစ်ဆေးဖို့ဥရောပကော်မရှင်ကအဖွဲ့ဝင်နိုင်ငံတွေကိုတိုက်တွန်းထားတာဖြစ်ပါတယ်။ဗြိတိနိုင်ငံကလာတဲ့ကုန်ကားတွေကိုဒူဘာစိတ်ကမ်းမှာပိတ်ထားခဲ့တာကြောင့်ခရစ်စမတ်အမီအိမ်ကပြန်နိုင်မှာဆွေးနွေးနေတဲ့တချို့ကုန်ကားမောင်းသူတွေနဲ့ရက်တက်ဖို့ဝင်တဲ့အကြာတင်းမာမှုတွေရှိခဲ့တယ်လို့ရုံးရင်းစံခက်လည်းဖြစ်ပွားခဲ့ပါတယ်ရုံးရင်းစံခက်ဖြစ်ချိန်မှာဆက်ကားမောင်းသူတွေကရဲတွေကိုတွန်းထိုးပြီးသူတို့ရဲ့မကျေနပ်ချက်တွေကိုအော်ဟစ်ပြောဆိုခဲ့တာဖြစ်ပါတယ
် Yes, been a frustrating year, hasn't it, for everyone? So,
ဒီနေ့ကလူတိုင်းအတွက်စိတ်ပျက်စရာဖြစ်တယ်ဖြစ်ပါတယ်အခုလို truck ကားတွေဝေရောက်ခွင့်ပိတ်ထားလို့ပို့ဆိုးသွားပါတယ်စိတ်ပျက်စရာနေ့ကိုအဆိုးနဲ့အဆုံးသက်ရတယ်လို့ဖြစ်နေပါတယ်လို့ဘာမင်ကန်ပြုတ်က truck ကားမောင်းသမား David King ကပြောသွားတာဖြစ်ပါတယ်အခုတော့82နိုင်ကြာ COVID ရှိနေတဲ့သူတွေကိုပြည်သူနိုင်ငံကပြန်ဝင်ပြင်ပြလိုက်ပြီးဖြစ်ပါတယ်နယ်သာလန်နိုင်ငံကလည်း British နိုင်ငံပေါ်ချမှတ်ထားတဲ့ခီးသောတပစ်ချက်တွေကိုဗုဒ္ဓဟူးနေ့ကရုပ်သိမ်းပေးခဲ့ပါတယ်ခင်ဗျ